မြန်မာနိုင်ငံပါဝင်အာရှနိုင်ငံတချို့ကပြန်လာတဲ့သူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါလက္ခဏာတွေ့ရတဲ့ဆိုရင်ကိုဖတ်တာတိကျနေထိုင်ရဖို့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကတတိပေးလိုက်ပါတယ်။ဖေဖော်ဝါရီ19ရက်ကစလို့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့အီတလီနိုင်ငံမျိုးပိုင်းကနေပြန်လာသူတွေအနေနဲ့ရောဂါလက္ခဏာမပြင်းထန်ရင်တော့မှအိမ်ထဲကနေအင်ဂျင်မထွက်ချဖို့တခြားသူတွေနဲ့ထိတွေ့ဆက်ဆံတာမျိုးတွေကိုရှာရှာဖို့နဲ့ကျန်းမာရေးဌာနအရေးပေါ်ဖုန်းနံပါတ်ကိုဆက်သွယ်ဖို့လည်းအင်္ဂါနေ့ကထုတ်ပြန်ခြင်းမှာတိုက်တွန်းထားပါဗျ။ဒီနိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံကပြန်လာတဲ့ခီးသွားတွေကိုပါတတိပိတ်ချက်မှာထည့်သွင်းထားပေမဲ့မြန်မာတောင်ဝင်ရှိသူတွေကတော့တန်မြတ်ရှိတဲ့လူစားတချို့ကိုစစ်ဆေးလာပြီးရှိပေမဲ့ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားပါတယ်။ဗြိတိန်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိဗြိတိန်မြန်မာရှိတဲ့လူပေါင်း6,995ယောက်ကိုစစ်ဆေးရမှာ73ယောက်မှသာရောဂါပိုးတွေ့ရပြီးဒီထဲမှာတော့ဂျပန်နိုင်ငံကစစ်ကမ်းမှာရပ်ထားတဲ့ Diamond Princessအကျိုးသိမှုမှာလိုက်ပါသွားသူ၄ဦးလည်းပါဝင်နေကြောင်းဖော်ပြခဲ့တာပါ။ဥပမာမှာ France ကူးစက်မှုအဆိုးဆုံးကြုံရတဲ့အီတလီနိုင်ငံမြောက်ပိုင်းကပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာတွေ့ရဆိုရင်တိတံခွဲနေဖို့နဲ့အီတလီဆွေးရကတိတံခွဲထားပြီးစောင့်ကြည့်စစ်ဆေးနေတဲ့နေမျိုးကနေပြန်လာသူတွေကတော့ရောဂါလက္ခဏာမတွေ့ရရင်တော့တိကျခွဲနေဖို့ကျန်းမာရေးဝန်ကြီးမက်ထန်ကော့ကပြောဆိုထားပါရဲ့။အဲကူးစက်မှုတွေစတင်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်အပြင်မကြာခင်ကပဲကူးစက်မှုတွေနဲ့တည်ဆုံးသူတွေပါတိုးလာနေတဲ့ဂျီယွန်နဲ့တောက်ကိုရွေးနိုင်ငံအထူးဆုံးနေတွေကပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာမတွေ့ရင်တော့ပြည်ချခွင့်တွေကိုလည်းညွှန်ကြားထားပါတယ်။